ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေကိုအမြင့်ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကုလသမဂ္ဂကျွမ်းကျင်သူခုနှစ်ဦးကတိုက်တွန်းထားတဲ့ကြေညာချက်ကြောင့်ဒီကနေ့ပဲပူးရဲထုတ်ပြန်လိုက်တဲ့အပေါ်မြန်မာအစိုးရကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့ရခိုင်ပြည်နယ်ကပြည်ပခန့်တွေကိုပုံမွန်ကြီးထွားလာစေမယ့်လုပ်ရမျိုးတွေကိုရှောင်ရှားကြဖို့လေနိုင်ငံတော်အတိုင်းအတာပုတ်ကိုယုံညွန်ကြားရေးမှူးချုပ်ဦးစောထေကဗီရွေကိုပြောဆိုခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင
်။ဥပဒေမဲ့တပ်ဖြတ်မှုအင်အားအလွန်ကျုံသုံးမှုနှိမ်ပန်းနှိပ်စက်မှုအတင်းကျပ်ပြောင်းရွှေ့မှုတွေပါဝင်ရိုဟင်ဂျာတွေပေါ်မှာကြီးမားတဲ့လူခွေချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်တွေအခိုင်အမာရှိနေကြောင်းနဲ့ဒါတွေကိုအမြန်ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကျွမ်းကျင်သူ9ယောက်ကတိုက်တွန်းလိုက်ကြတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာဈေးရွာပေါင်း200ကျော်အိမ်ခြေပေါင်း1000ချီပြီးမိရှို့ဖျက်ဆီးခံရတယ်လို့လူငယ်တဲ့သတင်းပတ်တွေအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်ပေါင်း4,300ထွက်ပြေးကြရတဲ့အထိပြဿနာတွေကြီးထွားလာနေတာကိုလည်းထောက်ပြထားပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေနဲ့ကိုယ်တိုင်ကိုယ်ကျတွေ့ဆုံဖို့ကိုလည်းဒီကြေညာချက်မှာတိုက်တွန်းထားတာပါ။နိုင်ငံတော်အတိုင်းအမြန်ရုံးညွှန်ကြားမှုချုပ်ဦးစောထေကတော့ကုလသမဂ္ဂတာဝန်ရှိတဲ့သူတွေအနေနဲ့ရခိုင်ပြည်နယ်ကပြစ်ပခါတွေကိုပုံမကြီးထွားလာစေမဲ့လုပ်ရမျိုးတွေမလုပ်ဖို့ပြောဆိုလိုက်ပါတယ
်။ကျွန်တော်နိုင်ငံကိုတခိုင်ပြည်တနာကိုရှေ့ပြန်အခြေချပေးတင်လာတာနောက်ဆက်ကပုံပြီးတော့ပြည်တနာကိုကြီးထွားအောင်လုပ်ချင်လာတာဆိုတဲ့ပုံမှာသူ့အတူတူပြန်ပြီးတော့တုံ့တက်ဖို့လိုတယ်။သူ့ရဲ့လုံဆောင်ချက်တွေပေါ်မှာလည်းကျွန်တော်တို့အာရှဒေသကလူခွင့်ရေးအဖွဲ့အစည်းတွေကအစထောက်ကြနေတယ်။သူ့ရဲ့ကုလသမဂ္ဂသူ့ရဲ့ mandate ကို mandate နဲ့မညီတဲ့ဟာတွေသူ့ရဲ့ကျွမ်းဝင်နဲ့မညီတဲ့ဟာထောက်ကြနေတာလည်းကျွန်တော်တို့တွေ့နေရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကတော့ဂျိုင်းကြီးနဲ့ဂျိုင်းကြီးကိုပြောချင်တာကကိုယ့်ရဲ့မန္တန်ကိုဟိုကိုဒီလိုက်လာရမယ်ရှင်းဖို့ပေါ့နော်အဲ့ဒီ profession နဲ့ပြည်သူတသားလုပ်ဖို့လိုတယ်ဆွဲလိုက်မှုရှိစားတော့ပေါ့နော်အကျိုးစီးပွားတွေမရှိပဲလုပ်ဖို့လိုတယ်အဲ့လိုတမာတမတ်ကြရတယ်မြတ်တာတယ်အစီအမံလာရိုးကိုကျွန်တော်တို့ကလိုလားတယ်အဲ့လိုမျိုးမဟုတ်ဘူးဆိုရင်တော့ဒီဟာတွေဒီတကယ်ကိုကျွန်တော်တို့ဝေကုံကြည့်ကြခံပြီးတော့လုပ်ကြည့်မယ်လို့လည်းအစီအမံဖြစ်နေတဲ့သဘောလို့ဟုတ်တယ်တော့ဒီစားရောနော
်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကတော့လုံလုံရေးတပ်ဖွဲ့တွေရဲ့နည်းနည်းရှင်းလင်းမှုတွေအတွင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ကြောင်းဆွဆွဲနေကြတာပါ HRW လူခွင့်ရေးဖွဲ့ကလည်းမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားအရေးယူဖို့နဲ့လက်နက်တင်ပို့မှုတွေတားမြစ်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂကိုတိုက်တွန်းကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါဥစော်ထေကတော့မြန်မာအစိုးရကကတိပြုထားတဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားခံလုံမှုရှိတယ်ဆိုရင်အရေးယူမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
ကျွန်တော်တို့အနေနဲ့ပြောချင်တာကမရှိဘူးလို့ကျွန်တော်တို့မမြင်ဘူးမျက်စိသမီးမမြင်ဘူးအေးရှိတယ်ဆိုရင်ကျွန်တော်တို့ခံနိုင်မှာမထောက်ထားပြောပါဇက်နဲ့ဟိုဘယ်လိုပြောမလဲဟိုကြောကြက်တွေပေါ့နော်ဒီကြောကြက်တွေနဲ့တော့ကျွန်တော်တို့ကဒါကခံမာတဲ့ထောက်ထားမဟုတ်ဘူးခံမာတဲ့အထောက်ထားကိုကျွန်တော်တို့ကိုကျွန်တော်တို့အရေးယူတယ်ဖြစ်လာရင်ကျွန်တော်တို့ဖောက်ချဖို့မျိုးရှိတယ်ရေးညွှန်ဆိုကျွန်တော်တို့ကအတိအကျပြောထားပြီးဖြစ်တယ်နောက်တစ်ချက်ကလုံလုံရေးတပ်ဖွဲ့အနေနဲ့ပြည်နိုင်ငံမှာမဆိုးပေါ့နော်ပြည်နိုင်ငံမှာမဆိုးဘီလိုမျိုးနေရာရဲစကန်ပေါင်း30ပေါ့နော်နောက်တက်စကန်တစ်ခု30တနေရာကိုထိုက်ခိုက်လာတဲ့အနေအထားမျိုးကိုဆက်ပြီးစစဖို့လိုတယ်အဲ့လိုမျိုးထောက်ပြနေတဲ့မခိုင်ပါတဲ့ထောက်ပြမှုတွေကြရင်တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဘက်မှာလောကဆိုင်ရာအဆက်အဆက်တွေဖြစ်ပေါ်ကြတော့ပေါ့နော်အဓိကကတော့လူ့ကိုယ်ရေးဆိုင်ရာလုံလုံတက်ဖို့နေလေးစားလိုက်တာပေါ့အထောက်အကူမဖြစ်စေဘူးပေါ့မဖြစ်စေဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ကျွန်တော်တို့ရဲ့မူဝါဒကနိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်ရမှာကုလသမဂ္ဂနဲ့လည်းကျွန်တော်တို့ဟိုတက်တက်ကြကြပူးပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့ကတော့ကော်နာဆုံးနေနဲ့ကျွန်တော်တို့ကခံထားတယ်အဲ့ဒီနဲ့ဆောင်ရွက်သွားမယ်ဆိုတော့မြန်မာနိုင်ငံရဲ့ကြုံတွေ့နေရတဲ့အနေအထားပေါ့လုံလုံတက်ဖို့နေကြုံတွေ့နေရတဲ့အနေအထားကိုနားလည်ဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ်
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ကြေညာချက်ထဲမှာတော့ဩဂုတ်လ25ရက်နေ့က ARSA အစိုးရအဖွဲ့ကလုံလုံရေးစခန်းတွေကိုတိုက်ခိုက်မှုတွေကြောင့်တကြောပြန်ပြစ်ပခါတွေပေါ်ပေါက်ခဲ့တာမှန်ပေမဲ့ကျန်လူတွေအပေါ်မှာလူခွေချိုးဖောက်မှုတွေကျူးလွန်နေတာမျိုးမဖြစ်တင်ကြောင်းတိုက်တွန်းထားပါတယ်။နိုင်ငံတော်အတိုင်းအမြန်ရုံးညွှန်ကြားမှုချုပ်ဦးစောထေကတော့ရခိုင်ပြစ်ပခါမှာဗပောင်းဆောင်ကနေထက်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။
ကျွန်တော်တို့နိုင်ငံကိုပြောမယ်ဆိုရင်ဖြစ်စဉ်ဖြစ်ပွားခဲ့တဲ့စတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကိုထက်သွင်းစဉ်းစားဖို့လိုတယ်။အဲ့ဒီမတိုင်ခင်ကကျွန်တော်တို့အုပ်ချုပ်ရေးမှုတွေသတင်းပေးဆိုပြီးတော့တက်ဖြတ်တာတွေစိတ်စိတ်နဲ့တက်ဖြတ်နေကြတာကြာပြီအဲ့တက်ဖြတ်မှုတွေဆက်ကျင်းစမ်းသပ်လို့လိုတယ်နောက်ဆုံးကျွန်တော်တို့ဒုံးနဲ့သူ့အငယ်လေးတွေဖြစ်တဲ့မျိုးအတိုင်းနဲ့အဲ့တက်ပေါ်ဒီဟာဒီအပြင်အခုနောက်ဆုံးရှင်သူ community တွေအသက်ခံရတဲ့ဖြစ်စဉ်တွေကြည့်လိုက်ရင်ဟိုဘသူကအကြမ်းဖက်တွေလုပ်နေလဲဆိုတော့ကျွန်တော်စဉ်းစားကြတာပေါ်လွင်တယ်လို့ကျွန်တော်တို့ပြောချင်တာ
ကျွမ်းကျင်သူတွေရဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်ကပြည်ပခဖြစ်ရာဒေသမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ထောက်ပံ့ခွင့်ပြုဖို့ရုပ်ခွေကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့ကိုလည်းထပ်မံတိုက်တွန်းထားပါလိမ့်ရှင်